ဒီပြည်နယ်တည်ရနေမနေ့ကကျင်းပခဲ့တဲ့ကြောက်ပြရွေးကောက်ပွဲခနဲ့ဦးရလတ်တေအားမွန်ပြည်နယ်ချောင်းဆောင်မြို့နယ်မဲဆန္ဒနယ်မှာတီခံပြို့ပါတီကဥရောကြည်သိန်းရခိုင်ပြည်နယ်အမ်းမြို့မဲဆန္ဒနယ်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANC ကဒေါက်တာအေးမောင်တို့အသီးသီးအသာသီးရနေကြပါလေ။ရှမ်းပြည်နယ်ကျေးတီနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နှစ်နေရာတို့အတွက်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်က3နေရာစလုံးမှာတည်တည်တာတာအသာသီးရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်တဦးက VOA ကိုအတိအပြုပြောဆိုပါတယ်။ကျိုင်းတုံမြို့မဲဆန္ဒနယ်မြေမှာတော့တီခံပြိုးပါတီကကိုယ်စားလှယ်လောင်းကအသာသီးရနေတယ်လို့ဆိုပါတယ်။တောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်မလာခင်ကိုစားပြုခဲ့တဲ့ပုံမှုမျိုးနယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ NLD ပါတီကတည်တွတ်လွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဆွေဝင်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျင်းပခဲ့တဲ့မဲဆန္ဒနယ်၅နေရာစလုံးမှာ NLD ပါတီကအနိုင်ရနေကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမင်းညကရန်ကုန်မြို့ရှိကုန်တိုင်းမှာရှိတဲ့ပါတီဌာနချုပ်မှကြေညာခဲ့ပါတယ်။ချင်းပြည်နယ်ပဲခူးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတို့မှလည်း NLD ပါတီကအပါစီရနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။မနေ့ကကျင်းပတဲ့ကြပြရွေးကောက်ပွဲအတွက်အနိုင်ရသူတွေအမည်စင်းတွေကိုမူလကအေပီလာတည့်ရက်နေ့ညပိုင်းမှာကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားခဲ့ပေမဲ့ညနေတဲ့အထိမဲတွေရေတွက်မှုမပြီးဆုံးသေးတဲ့အတွက်ဒီကနေ့အေပီလာမဲရက်နေ့မှာကြေညာနိုင်မယ်အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကမနေ့ညကနေပြည်တော်မှာကြေညာခဲ့ပါတယ်
။ဒီခုချိန်ထိသက်ဆိုင်ရာတိုင်းဒေသကြီးကြီးနယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ပွဲများဆန်တို့ပြေးပို့ရမယ်သွတ်တော်ကိုယ်စားလှယ်လောင်းရရသည်တဲ့တန်တာမဲစင်းစုံတဲ့သဘူးတွေကိုသက်ဆိုင်ရာမြို့နယ်ကုန်တင်အစောပိုင်းကကပြုစုနေတယ်ဖြစ်ကြောင်းသတင်းရရှိပါတယ်သက်ဆိုင်ရာမြို့နယ်ကုန်တင်အစောပိုင်းများကပုံစံသဘူးများအတည်ပြုပြေဖို့ကြီးမားတာနဲ့ကျွန်တော်တို့ဟာတရားဝင်သွတ်တော်ကိုယ်စားလှယ်အမည်ကိုကျင်းပပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ယနေ့ညစဉ်ကိုလာပါကျွန်တော်တို့ကြည့်ရမယ်ဆိုတော့ကုသလကောင်ကိုအကြည့်ပြုပြီးတော့ကြည့်ရဖို့အချိန်မပေးရဘူးကျွန်တော်တို့တောင်းတာပါ
ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှကျင်းပမယ်လို့ကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ကြပြရွေးကောက်ပွဲတွေကိုတော့ကယားပြည်နယ်ဖရူးဆုမြို့နယ်၊ချင်းပြည်နယ်ထန်တလန်၊ရှမ်းပြည်နယ်ရောင်ရွှေမြို့နယ်ကျိုင်းတုံမြို့နယ်၊ကျေးတီမြို့နယ်၊မိုင်းရှုမြို့နယ်၊စကိုင်းတိုင်းဒေသကြီးမုံရွာ၊ပဲခူးတိုင်းဒေသကြီးကျောက်တကားမြို့နယ်၊ရန်ကုန်တိုင်းအတွင်းမြို့နယ်အတော်များများတို့မှကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ကြောက်ရွေးကောက်ပွဲအတွက်ပြည်သူ့လွတ်တော်9နေရာ၊အမျိုးသားလွတ်တော်3နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်9နေရာ၊စုစုပေါင်းအမှတ်နေရာ19နေရာတို့အတွက်နိုင်ငံရေးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။